သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြခင်ဩစတြေးလျမှာတစုံတစ်ယောက်သောသူဟာဗီဇာလျှောက်ထားသောအခါ၎င်းတို့ရဲ့ဗီဇာလျှောက်ထားမှုဆုံးဖြတ်ချက်မချမချင်းနိုင်ငံအတွင်းတရားဝင်နေထိုင်ရန်အတွက်ပေါင်ကူးဗီဇာခေါ် bridging visa ကိုရရှိနိုင်ပါတယ်လျှောက်ထားသူရဲ့အခြေအနေပေါ်မှာမူတည်ပြီးကွဲပြားသောအခြေအနေများနဲ့ bridging visa ပေါင်ကူး visa အမျိုးအစားများစွာရှိပါတယ်အခုအခြေချလမ်းညွှန်မှာတော့အသုံးများဆုံးပေါင်ကူးဗီဇာများနဲ့၎င်းတို့နဲ့ပါဝင်တဲ့အခွင့်အရေးအခြေအနေတချို့ကိုရှင်းပြပေးမှာဖြစ်ပါတယ်2020ခုနှစ်မတ်လတွင်ဩစတြေးလျ၌ပေါင်ကူးဗီဇာကန်ဆောင်ထားသူဦးရေဟာ35,000ကျော်ရှိပြီးဒါကသမိုင်းဝင်အမြင့်ဆုံးသို့မြင့်တက်ခဲ့တာဖြစ်ပါတယ်ဩစတြေးလျရွှေပြောင်းနေထိုင်ရာဇုံရှိလူတိုင်းဟာတရားဝင်ဖြစ်ဖို့လိုတယ်လို့ဆစ်ဒနီမြို့ရှိ Alan Regus ရှိနေမြားကမ္ပဏီမှ Alan Regus ကပြောကြားပါတယ်။တစုံတစ်ယောက်ကသူတို့ရဲ့ဗီဇာအသစ်ကိုစောင့်နေပြီးသူတို့ရဲ့ဗီဇာဟောင်းသက်တန်းကုန်တဲ့အခါပေါင်ကူးဗီဇာကဒီလုံဆောင်ချက်ကိုလုံဆောင်ပေးတယ်လို့ဆိုပါတယ်။
There are two types of visas. There are substantive visas, which people obtain before they enter, such as a visitor visa, a work visa, and even permanent residency if you're not a citizen. The other ones are bridging visas, and as the word suggests, they are a bridge between one substantive visa and the other. Obtaining a bridging visa isn't an
visa နှစ်မျိုးရှိပါတယ်။ Australia ကိုလူမဝင်ရောက်မီ၎င်းတို့ရရှိသော substantive visa များရှိပါတယ်။ Visitor visa,holiday visa, working visa နဲ့အမေရိကန်နေထိုင်ခွင့်တို့ကဲ့သို့ဗီဇာများကိုသင်နိုင်ငံသားမဟုတ်ရင်ပေါင်ကူးဗီဇာများရရှိနိုင်ပါတယ်။အကြံပြုသည့်အတိုင်း၎င်းတို့ဟာခိုင်မာသောဗီဇာတစ်ခုနဲ့တခြားတစ်ခုအကြားပေါင်ကူးတရားတစ်ခုကဲ့သို့ဖြစ်ပါတယ်။ပေါင်ကူးဗီဇာရရှိခြင်းရဲ့ရလဒ်ဟာလုပ်ငန်းစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။၎င်းရလဒ်သည်ဗီဇာအသစ်လျှောက်ထားရန်တရားဝင်ဖြစ်လာရန်သို့မဟုတ်ဩစတြေးလျမှာထွက်ခွာရန်စီစဉ်မှုများပြုလုပ်နေတဲ့အခြေအနေများမှာပေးတာဖြစ်ပါတယ်။ရေဘူးရာအဖြစ် bridging visa သည်ရှောက်လွှာတင်ထားချိန်တွင်ရှိသည့် visa နှင့်တူညီသောအခြေအနေများရှိလိမ့်မယ်လို့ Mr. Regus ကရှင်းပြပါတယ်
။ First available visa is a bridging visa A. That will be issued to a non-citizen who has lawfully made a substantive visa application whilst they still hold a visa.So if you hold a visitor visa and you make a student visa application, you'll be issued with a...
ပထမဆုံးရရှိနိုင်သောဗီဇာမှာ bridging visa A ဖြစ်ပါတယ်။သူဟာတရားဝင် visa ရရှိထားစေဖြစ်တော်လဲ substantive visa လျှောက်ထားသူနိုင်ငံသားမဟုတ်သူအားထုတ်ပေးပါလိမ့်မယ်။ဒါကြောင့်သင်က visitor visa ကမ်းပြီး student visa လျှောက်ရင် bridging visa A ကိုထုတ်ပေးပါလိမ့်မယ်။ယခု bridging visa A ရဲ့အကျိုးကျေးဇူးသည် bridging visa B ကိုလျှောက်ထားရန်ခွင့်ပြုခြင်းကြောင့်သင်ခရီးသွားခွင့်ရပါလိမ့်မယ်။ဒါကြောင့်သင်သည်တရားဝင် visa ကန်ဆောင်ထားစဉ်လျှောက်လွှာတစ်ခုကိုဥပဒေအရပြုလုပ်လျင် bridging visa A ရရှိနေသင့်ပါတယ်။ bridging visa B သည်လူများအားသတ်မှတ်ထားသောခရီးကာလအတွင်းဩစတြေးလျသို့ထွက်ခွာခွင့်ပြုသည့် substantive visa အတွက်၎င်းတို့ရဲ့လျှောက်လွှာကိုစီမံဆောင်ရည်နေစဉ်အတွင်းနဲ့ပတ်သက်လို့ pocket legal နဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာကျွမ်းကျင်သူ Vaswani ကရှင်းပြပါတယ
် A BVB is if you hold a BVA and you want to travel you came here as a visitor you've applied for a partner visa you've just got your work rights you've got your medicare you want to go visit home you apply for a BVB now this allows you to exit
BVB ဆိုဒီမှာ BVA ကမ်းပြီးသင်ခီးသွားလို့ရင်ရရှိတာဖြစ်ပါလေ။သင်က visitor တယောက်အနေနဲ့ဒီကိုရောက်လာတာပါလား။ partner visa အတွက်သင်လျှောက်ထားပြီးသင်မှာအလုပ်လုပ်ပိုင်ခွင့်ရှိတယ်။သင်မှာ medical ရှိတယ်။သင်အိမ်ကိုပြန်လည်ခြင်းလား။သင် BVB အတွက်လျှောက်ထားပါ။၎င်းသည်သင်အား Australia မှာထွက်ခွာခွင့်ပြုပြီးရေဘူးရအားဖြင့်၎င်းသည် BVA ကဲ့သို့တူညီသောအခြေအနေများရှိပါれထို့ကြောင့်လူအများစုက၎င်းကိုသုံးပြီး ဩစတြေးလျကိုပြန်လာလို့ရပါတယ်သူတို့ရဲ့ BVB ရှိနေစေဖြစ်ပါတယ်သူတို့ရဲ့ BVB သည်တက်တန်းကုန်သွားတဲ့အခါသူတို့ BVA ကိုပြန်လျှောက်ထားခဲ့ရင်အားလုံးကအဆင်ပြေမှာပါ Bridging Visa A သို့မဟုတ် Bridging Visa B ရှိနေသူများသာ BVB ကိုလျှောက်ထားနိုင်ပါတယ်သူကပေါင်းကူ Visa အမျိုးအစားတွေအများကြီးရှိပြီးသူတို့ရဲ့အခွင့်အရေးတွေကအများကြီးကွာခြားနိုင်တယ်လို့ဆိုပါတယ်
. There's a hierarchy. You start off with your BVAs and you keep going down. And the lower you get, it's like the depths, you know, of Dante's Inferno, the more challenging it becomes. Not only the way you get them, the circumstances that you get them, but also
the conditions that you get them. BVA များဖြင့်စတင်ပြီးတဖြည်းဖြည်းအောက်ကိုဆင်းကျလာပါတယ်။ပြီးတော့သင် Visa နှိမ့်ချလာနေတာကသင်သိတဲ့တွေးအနေကြီးလို့ပါပဲအဲ့ဒါကဒိန်တီးငရဲမိပမာလိုတဟုံဟုံတောက်နေသလိုပါပဲပိုစင်ခေါ်မှုတွေကသင်အဲ့ဒါတွေကိုရယူဖို့နီလံပဲဖြစ်လာပါတယ်၎င်းတို့တွေရှိနိုင်တဲ့အခြေအနေများသူတို့ကိုသင်ဆုပ်ကိုက်ထားသောအချိန်မှာသင်ရဲ့ BVA နဲ့ BVR အကြားနှိုင်းယှဉ်မှုတစ်ခုလုပ်လိုက်ရင်ဒါကကဘာနှစ်ခုခြားသလိုဖြစ်သွားနိုင်ပါတယ်Bridging Visa C D ရေဘူးရအားဖြင့်သင်ရဲ့လက်ရှိပေါင်းကူ Visa ရပ်သွားပြီးနောက်ဩစတြေးလျတွင်နေထိုင်ခွင့်ပြုနိုင်ပါ रे Substantive Visa လျှောက်လွှာအသစ်ကိုလုံဆောင်နေတော့မှဖြစ်နိုင်တယ်လို့ Mr. Vaswani ကရှင်းပြပါ रे
A Bridging Visa C is when you apply for again a visa on shore but you're not holding a substantive visa So for example you applied for a visa let's say a visitor visa you got your Bridging Visa AIt's processing. During the processing time, you decide you want to apply for a sponsored visa. Someone's offered you...
Bridging visa CD, onshore visa at work, then shout out at ka. Dabi me thin ma substantive visa makain thabu. Uba ma aapien, thin ga visa shout out at. Visitor visa ya re. Thin bridging visa A ya bibi. Thin ye bridging visa A ya bu, thin era gu sima ni re. Do sao ni zin ka la at work,သင်က sponsor visa လျှောက်ထားလို့ကြောင့်သင်ဆုံးဖြတ်လိုက်တယ်။တစုံတစ်ယောက်ကသင်ကို sponsor ပေးတဲ့အလုပ်ကံကိုကမ်းလှမ်းခဲ့တယ်။ကောင်းပါပြီငါကဒီအခွင့်အရေးကိုမဆုံးရှုံးချင်ဘူး။ visa လျှောက်တာသင်လုပ်နိုင်ပါတယ်။သို့တော့ဘာဖြစ်မလဲသင်ရဲ့နောက်ထပ် BVA မရဘူး။သင် BVC ပဲရပါလိမ့်မယ်။ရေဘူးရအဖြစ် BVC သည်လုံးလုံးဖို့ခွင့်ရမရှိဘူးလို့ Mr. Vasani ကရှင်းပြပါတယ
် It allows you to stay here while the visa is processing but it does not come with work rights generally it has a no work condition attached to it now you can apply for it and at that time they'll issue a new BVC without that condition on it said you cannot go up
so the visa season is in train သင်ကိုဒီမှာနေခွင့်ပြုထားပါတယ်ဒါပေမဲ့အဲ့ဒါကအလုတ်လုတ်အခွင့်အရေးနဲ့မဆိုင်ပါဘူးရေဘူးရအဖြစ်၎င်းတွင်ပူးတွဲပါဝင်သည့် no work အလုတ်လုတ်လို့မရပါဘူးယခုသင်လျှောက်ထားနိုင်ပါတယ်အဲ့ဒီအချိန်မှာသူတို့ကအဲ့ဒီ condition မပါဘဲ BVC အသစ်ထုတ်ပေးနိုင်ပါတယ်အလုတ်လုတ်ပုံကသင်ထပ်တက်လို့မရပါဘူးထို့ကြောင့် BVC နဲ့သင်ခီးသွားလို့မရပါဘူးလုံဆောင်ခြင်းမပြီးမချင်းသင်ဒီမှာနေနေလို့ရပါတယ်။နိုင်ငံကနေအပြင်ထွက်ပြီးပြန်လာဖို့ BVB ကိုသင်လျှောက်ထားလို့မရပါဘူး။ Bridging Visa E သည်သင်ထွက်ခွာရန်စီစဉ်နေစဉ်ဩစတြေးလျတွင်တရားဝင်နေထိုင်ခွင့်ပြုပါတယ်။သင်ရဲ့လူဝင်မှုကိစ္စကိုအပြီးသတ်ပါ။လူဝင်မှုကြီးကြပ်ရေးဆုံးဖြတ်ချက်ကိုစောင့်ပါလို့ Mr. Vaswani ကရှင်းပြပါတယ်
။ So Bridging Visa E is where you areAn unlawful non-citizen. So you've become unlawful. Your bridging visa has expired. Your bridging visa has been cancelled. And you want to make arrangements to leave the country. But before you do so, you want to avoid the dangers of being detained and then deported. You can get a bridging visa E. If, for example, you want to make a substantive
visa. Visa E, then the Tiawen Langan Damho Dojao, Pira Pipari, Tojao Tindi, Ubri Me, Pitwanai Mari, then your Bangu visa, the Tankun Wabi, Tomho, then your Bangu visa go, Pay Pella Yamba. Then time you got Twatwabu season engineer, Dabi Me, then Damalokima, a Pankan Tayabi, Pianpo Kaya Jinya, Aniego, then Shangshajin Mari.ဥပမာအားဖြင့် substantive visa လျှောက်လွှာတင်လိုပါတယ်။သင်သည် ဘရစ်ဂျင်းဗီဇာ E ကိုရနိုင်သည့်တချို့ဗီဇာများရှိပါတယ်။ဥပမာကျင်းပေါ်ဗီဇာ၊အကာအွယ်ပေးတဲ့ဗီဇာ၊စေကူသမှုဗီဇာ၊ရှောက်လွာတို့ကိုဒီလိုအခြေအနေမျိုးတွေမှာသင်ကိုဒီနိုင်ငံမှာနေထိုင်ခွင့်ပြုဖို့ BVE ကိုသင်လျှောက်ဖို့လိုပါလိမ့်မယ်။ BVE ကိုအလုပ်လုပ်ခွင့်အခွင့်အရေးနဲ့ထုတ်ပေးမှာမဟုတ်ပါဘူး။ဒါပေမဲ့အလုပ်လုပ်ခွင့်မရှိရင်ပေါင်ကူးဗီဇာရထားနိုင်တဲ့နိုင်ငံသားမဟုတ်တဲ့သူကအလုပ်လုပ်ခွင့်အတွက်လျှောက်ထားနိုင်တယ်လို့ Mr. Regas ကရှင်းပြပါတယ်
။ It's important that people understand that even if they do get a bridging visa without work rights, if they can demonstrate a compelling need to work and satisfy the decision maker that they need to work, they may need to work because they've got financial hardship.Or they may need to work because the minister is satisfied that their work.
ထို့ကြောင့်လူများသည်အလုပ်လုပ်ခွင့်မရှိရင်ပေါင်ကူးဗီဇာရရင်အလုပ်လုပ်လို့မရဘူးဆိုတာကိုလူတွေနားလည်ဖို့အရေးကြီးပါတယ်။သူတို့ကမဖြစ်မနေအလုပ်လုပ်ရမယ့်အလုပ်တစ်ခုကိုသရုပ်ပြနိုင်ပြီး immigration ကလိုအပ်နေတဲ့ဆုံးဖြတ်ချက်ကိုကျေနပ်အောင်လုပ်နိုင်တယ်။သစ်မှာငွေရေးကြေးရေးအခက်အခဲရှိလို့အလုပ်လုပ်ဖို့လူကောင်းလူနိုင်တဲ့ဆိုပါကသူတို့ကအလုပ်ဗီဇာကိုခွင့်ပြုပေးနိုင်ပါတယ်။ဒါကဝန်ကြီးကကျေနပ်တာကြောင့်အလုပ်လုပ်ဖို့အတွက်ပေးအပ်နိုင်ပါတယ်။ပြီးတော့ပုံမှန်အားဖြင့်စပွန်ဆာကသူတို့အတွက်ထောက်ခံချက်ရထားတဲ့အနေအထားမျိုးမှရှိပြီးသူတို့ကဗီဇာကိုစောင့်နေတယ်။ထိုအခြေအနေများမှာသူတို့အလုပ်လုပ်ရာခွင့်ပြုချက်ရရှိနိုင်ပါတယ်။ ဤဗီဇာများဟာ၎င်းတို့ရဲ့သက်တမ်းကြာချိန်နဲ့လည်းကွဲပြားပါတယ်။ဒါကBV ကန်ဆောင်ထားသူရဲ့အခြေအနေများပေါ်တွင်လည်းမူတည်ရလို့ Mr. Regas ကရှင်းပြပါတယ်
။ The bridging visa will remain depending on what the reason for the visa was. Say if you applied for another visa, it would be 35 days until it's finally determined. So that could be if the decision is made by the department and you don't review it and it's unsuccessful, then you've got 35 days to depart Australia.If you apply for review, it's 35 days after the review. If it's granted,
ကြောက်ပြချက်ပေါ်မှာမူတည်ပြီးပေါင်ကူးဗီဇာတစ်ခုကျန်ရှိနိုင်ပါလိမ့်မယ်။ထို့ကြောင့်အကယ်လို့သင်ဟာတခြားဗီဇာအတွက်လျှောက်ထားပါကနောက်ဆုံးဆုံးဖြတ်ချက်ရရှိနိုင်ဖို့က35ရက်လောက်ကြာပါလိမ့်မယ်။ဒါကြောင့် immigration ဌာနရဲ့ဆုံးဖြတ်ချက်ကသင်ပြန်မသုံးသပ်ဘဲမအောင်မြင်ရင်သင်ဩစတြေးလျကနေထွက်ခွာဖို့35ရက်ပေးပါတယ်။သင်ကပြန်လည်သုံးသပ်ရလျှောက်ထားပါကဒါကပြန်လည်သုံးသပ်ပြီးနောက်35ရက်ဖြစ်ပါတယ်။သင်အားခွင့်ပြုရင်နောက်ဗီဇာထုတ်ပေးရန်အထိဖြစ်နိုင်ပါတယ်။တကယ်လို့၎င်းတို့ဟာတခြားဌာနတစ်ခုခုသို့ပြရန်သို့မဟုတ်နိုင်ငံမှထွက်ခွာရန်ရက်စွဲရှိသည့် bridging visa ဤကဲ့သို့တခြားဗီဇာရရှိပါက၎င်းတို့ဟာတီးကြသောရက်တစ်ခုခုကိုသတ်မှတ်နိုင်ပါတယ်။အဆုံးများသောပေါင်ကူးဗီဇာတချို့လည်းရှိပါတယ်။တစုံတစ်ယောက်ကစ조사တော့လဲ substantive visa အတွက်လျှောက်ထားနိုင်ခြင်းမရှိတဲ့အခါမှာ bridging visa D ကိုခွင့်ပြုနိုင်ပါတယ်။ဥပမာအားဖြင့်သူတို့ဟာ interview လုပ်ဖို့အရာရှိမရရှိနိုင်တာသို့မဟုတ်သူတို့ရဲ့ visa လျှောက်လွာပုံစံမှားဖြည့်တာဒါပေမဲ့သူတို့ကနောက်5ရက်အတွင်းမှာအဲ့ဒါကိုလုပ်နိုင်ပါလိမ့်မယ်။သူတို့စီ BVC အတွက်အရေးချင်းပြည့်မီနိုင်ပါတယ်။Bridging visa အားဒီလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းမှာလူများအတွက်ဖြစ်ပါတယ်။ဒါပေမဲ့သူတို့ကိုဩစတြေးလျကဖယ်ရှားဖို့ဟာအချို့ကြောင့်စီလိုစွာလက်တွေ့မချနိုင်တဲ့အခါမှာပေးထားတာဖြစ်ပါတယ်။ဒါကသူတို့ကိုဖယ်ရှားဖို့ဆိုင်းငံ့ထားတာကြောင့်သူတို့ကိုပြန်လွှတ်ပေးဖို့ခွင့်ပြုနိုင်ပါတယ်။ပေါင်ကူး visa F ကိုပေးတာကတော့ဒါကလူကုန်ကူးမှုသို့မဟုတ်ဂျုံပြုမှုစံတရားရှိသူများအတွက်သီးသန့်အဆုံးပြုတာဖြစ်ပါတယ်။ E visa အမျိုးအစားကိုအဆုံးပြုတာကအလွန်နည်းပါပါတယ်။တချို့ကိစ္စများတွင်ပြည်ထရေးဝန်ကြီးဌာနသို့ဓာတ်ရိုက်ပေါင်ကူး visa လျှောက်ထားနိုင်ပါတယ်။ဒါပေမဲ့ရှုပ်ထွေးတဲ့အခြေအနေတွေမှာအထူးသဖြင့် visa သက်တမ်းကုန်ရင်ဥပဒေရေးရာအကြံဉာဏ်များကိုအမြန်ဆုံးရယူဖို့အကြံပြုလိုတယ်လို့ပြောဆိုထားပါတယ်။သောရရှင်များခင်ဗျာ SBS သတင်းဌာနကချီရာပဇာနိုရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေနားဆင်နိုင်ပါပြီ။ စက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
။ SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ။